တိုင်းသားလက်နက်ကိုင်တွေနဲ့ငင်းငင်းရဲလုပ်ငန်းစဉ်တွေကိုအဓိကဆောင်ရွက်နေတဲ့ MPC မြန်မာငင်းငင်းရဲစင်တာကိုပြင်ဆင်ဖွဲ့စည်းပြီးအားလုံးပါဝင်တဲ့ငင်းငင်းရဲညီလာခံတရားကိုခေါ်ယူနိုင်ရေးကြိုးပမ်းသွားမယ်လို့အပြစ်ခတ်ရဆဲရေးစောင့်ကြည့်မှုအဖွဲ့ JMC နဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။နေပြည်တော်ကဒီအစည်းအဝေးကိုတွားရောက်တည်င်းယူခဲ့တဲ့ VOA သတင်းတော်မမေခါကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့မမေခါရေဒီနေ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီ GMC လို့ခေါ်တဲ့အပြစ်ခတ်ရစေးစောင့်ကြည့်မှုပူးတွဲအဖွဲ့ပေါ့နော်ဒီစောင့်ကြည့်အဖွဲ့နဲ့ပထမဆုံးကြိမ်တွေ့ဆုံပါလေတွေ့ဆုံတော့ဒီပြောရမယ်ဆိုရင်တော့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒါတဲ့အကင်တွေ့တာဒါပထမဆုံးလို့ပြောရမှာပါအဲ့တော့ဒီနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ထူးခြားပြောတော့တာဘာရင်းများသတိထားမိလဲဗျာ
ဒေါအောင်ဆန်းစုကြည်ကဒီပြီးခဲ့တဲ့အစိုးရတဲ့လက်ထက်အစိုးရကောင်ကဖွဲ့စည်းထားတဲ့ MPC ကိုပြန်လဲဖွဲ့စည်းသွားမယ်အားလုံးပါဝင်တဲ့ဖွဲ့အစည်းတစ်ခုအဖြစ်ချစ်ဖို့အတွက်ကိုဥတည်ပြီးဖွဲ့စည်းသွားမယ်လို့သူကပြောရပေါ့နော်နောက်တစ်ခုကကြတော့ဒီရင်းချင်းမူလာခံကိုနှစ်လသုံးလအတွင်းမှာပေါ့နော်ကျင်းပနိုင်ဖို့အတွက်ဆောင်ရွက်ပါမယ်ဆိုပြီးတော့သူကပြောသွားပါတယ်ရှင်။ဒါကရင်းချ
င်းမူလာခံကိုဆက်သွားဖို့ဆိုလို့ရှိရင်အရင်ကတော့ဘောထူနေထားပြီးသားဆိုလို့ဆိုဖြစ်ပေါ်ချလာတယ်။ဒါပေမဲ့ဒါလည်းအလုပ်ကြည့်တဲ့အချိန်မှာကိစ္စကတော့လွတ်ထားရဲဆိုတော့ဒါလည်းချရလို့အပ်တယ်လို့ရှိလို့ပြောလို့ရအောင်ပါ။ပါသေးတဲ့အဖွဲ့တွေပေါင်းဝင်လာခြင်းအောင်လို့ပေါင်းဝင်နိုင်အောင်လို့ကျမတို့ကဒီလိုအခြေအနေကိုဖန်တီးနေတယ်။ဒီလိုကျမတို့ဖန်တီးတဲ့အခြေအနေမှာလည်းကျမတို့ရင်းချင်းမူလာခံကိုစတင်ဖြစ်ပါတယ်။ကျမအမြင်ကတော့ရင်းချင်းမူလာခံဖြစ်မြောက်ရင်းနဲ့အပြစ်ခတ်ရဆေးရဲတဲ့မှာပေါင်းဝင်နေတဲ့အဖွဲ့တွေအားလုံးပေါင်းဝင်ရင်းဟာတစ်ခုစလုံးမြင့်မြတ်နေတဲ့လွတ်သွားမှု
ဒါကြတော့နိုင်ငံတော်အတိုင်းအမြင်နဲ့ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီအစည်းအဝေးပေါ်မှာပြောသွားခဲ့တာ
ပါ။ဟုတ်ကဲ့အဲ့တော့ GMC ကလူတွေကဒီအခုဒေါအောင်ဆန်းစုကြည်နဲ့ပထမဆုံးဒါတွေ့ဆုံနေဆိုတော့သူတို့ရဲ့သဘောထားကရောဒေါအောင်ဆန်းစုကြည်ကပြောလာတဲ့ပုံမှာသူတို့ရဲ့သဘောထားကဘယ်လိုများတိကောက်မိပါလဲ?ကျင်းနေအားရမှုရှိရလား?သူတို့တွေ့ဆုံလာတာသူတို့လုံလောက်လောက်ရှိရလား?ဘယ်လိုများသဘောထားရှိကြပါလဲ?
သူတို့ကတော့ဒေါအောင်ဆန်းစုကြည်ပေါင်းဝင်လာတဲ့အပေါ်မှာဟိုကြိုကြိုမှုတွေလုပ်ကြတယ်။နောက်တစ်ခုကကျတော့ရန်တာအားရလည်းဖြစ်ကြတယ်။အဓိကတော့တိုင်းရင်းသားတွေဘက်ကပေါ့။တိုင်းရင်းသားတွေဘက်ကတော့ဒေါအောင်ဆန်းစုကြည်ပေါင်းတဲ့အတွက်အရင်ကခင်းကြီးရောက်နိုင်မဲ့အလားအလာတွေရှိရဲ့ဆိုပြီးတော့ကြိုးကြတယ်ပေါ့နော်။နောက်တစ်ခုကဒီ GNC အဖွဲ့ရမှာပါဝင်တဲ့88မျိုးဆက်ပွင့်လင်းအဖွဲ့ကပုံကြီးကတော့ဒီဒေါက်တာတင်မျိုးဝင်းခန့်အတာရရဲ့နောက်တစ်ခုက MPC ပြန်ပြီးတော့ဖွဲ့စည်းမှာပတ်သက်ပြီးသူ့အမျိုးအခုလိုပြောသွားလိုက
်။အခုကတော့ဒီငြိမ်းချမ်းရေးရာမြန်မာနိုင်ငံရဲ့အခြေခံကျတဲ့ပြဿနာလေအကြောင်းရင်းတစ်ခုလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ငြိမ်းချမ်းရေးကိုသူတာဝန်ယူပြီးဆောင်ရွက်တဲ့အခါမှာဒေါက်တာတင်မျိုးဝင်းကိုဒီငြိမ်းချမ်းရေးနဲ့ဖတ်တက်တဲ့ဖြစ်စဉ်တွေမှာဒီဆက်သွယ်ရေးပုဂ္ဂိုလ်အဖြစ်ပေါ့လေဒီလိုမျိုးသတ်မှတ်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်။ကျန်တာကတော့ဒီ MPC ပေါ့မြန်မာနိုင်ငံဒီငြိမ်းချမ်းရေးစင်တာကိုပြင်ဆင်ဖွဲ့စည်းဖို့ကိစ္စနဲ့နောက်ငြိမ်းချမ်းရေးညီလာခံကျင်းပဖို့ကိစ္စတွေကိုလည်းဆက်ပြီးတော့ဆွေးနွေးဆောင်ရွက်သွားတယ်။ကျွန်တော်တို့ဟိုအချိန်ကာလတော့မသတ်မှတ်ရသေးပါဘူး။ဒါပေမဲ့အဲ့ဒီအတွက်လိုအပ်တဲ့ပြင်ဆင်မှုတွေဆွေးနွေးမှုတွေကိုလုပ်သွားမယ်လို့ပဲကျွန်တော်တို့ပြည်ရပါတယ်
။ဒါကတော့88မျိုးဆက်ပွင့်လင်းမှုအဖွဲ့ကြီးကဥက္ကဋ္ဌကြီးပြောဆိုသွားတာပါ
။တစ်သက်ထဲမှာပဲဒီ GMC အစည်းအဝေးစုံကြပြီးတွေ့ကြရတယ်ဆိုတော့ GMC ကတော့လက်ရှိအပြစ်ခတ်ရစဲရေး NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေကြားမှာအပြစ်ခတ်ရစဲရေးအပြစ်ခတ်ကိစ္စရှိမှရှိစောင့်ကြည့်ဖို့ပေါ့။ဒါပေမဲ့တစ်ဖက်မှာအပြစ်ခတ် NCA လက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေကအခုကအဖွဲ့အစည်းတွေနဲ့အစိုးရကြားမှာတိုက်ခိုက်တွေဖြစ်နေတဲ့ကိစ္စတွေရှိပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ရော GMC ဘက်ကဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ကဖြစ်ဖြစ်ပြောတာဆိုတာများတစုံတရာရှိပါလားခင်ဗျဟု
တ်ဒေါအောင်ဆန်းစုကြည်ကတော့သူ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောသွားတယ်ဒီအခုလက်ရှိငင်းချင်းကြီးကအကုန်လုံးပါဝင်နိုင်အောင်သူ့အနေနဲ့လုပ်သွားမယ်အပြစ်ခတ်ရစဲရေးလက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေကပါဝင်အောင်လုပ်သွားမယ်နောက်ပြီးတော့ငင်းချင်းကြီးညီလာခံပါတိုင်းရင်းသားပေါင်းစုံတိုင်းရင်းသားလက်နက်ကိုင်ပေါင်းစုံပူးပေါင်းပါဝင်နဲ့မီလာခံကြီးဖြစ်အောင်လုပ်သွားမယ်လို့သူကတော့ပြောသွားပါလေ
။ဟုတ်ကဲ့တပ်ဖက်ကတော့ဗာများပြောပါလေခင်ဗျ။
တပ်ဖက်ကအယောင်ရှိတူကိုမင်းမြတ်နဲ့ကမ်းတပ်ဖက်ကအယောင်ရှိကဗာပြောလဲဆိုတော့သူတို့အမိနဲ့ကဒီငင်းငင်းကြီးကိုသူကစာမန်လူထပ်ပို့ပြီးတော့လိုချင်တယ်။အဲအစိုးရဘက်ကနေလှုံ့ဆော်လာတဲ့အပေါ်မှာလည်းသူတို့ကြိုးကြိုးတယ်အစိုးရနဲ့ပေါင်းပြီးတော့သူတို့အမိနဲ့လှုပ်သွားမယ်ဆိုပြီးတော့ပြောပါလေ
။ဟုတ်ကဲ့ခင်ဗျမမေခါကြီးကျေးဇူးပါခင်ဗျ။